ီကနေ့ညနေမှာလာဒေါ ን ဆန်းစုကြည်နဲ့ကိုကိုကြီးတို့88ကျောင်းသားခေါင်းဆောင်တွေတွေ့ဆုံပြီးတော့နိုင်ငံရေးအရပြောကြဆိုကြတယ်လို့သိရလို့ပါ။ဟ
ိုဒီလိုပါကျွန်တော်တို့ကပထမဦးဆုံးလွတ်လာပြီးပြီးချင်းမှာအားလုံးပြန်စုံနိုင်ဖို့ကြိုးစားတယ်။အပြည့်တဲ့ခါကျတော့ကျွန်တော်တို့ရဲ့သဘောထားထုတ်ပြန်ချက်အနေနဲ့ကျွန်တော်တို့ပြီးခဲ့တဲ့ဒေသစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့ရတယ်ပေါ့။အဲထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာဟိုအန်ဒီနဲ့တွေ့ဖို့ဆိုတဲ့ကိစ္စကပထမတစ်ချိန်တွေ့ဖြစ်တာကတော့ကျွန်တော်တို့သာမန်ပေါ့လေအလို့သဘောရင်းရင်းလေးတွေ့ကြတဲ့သဘောလောက်ကလေးကျွန်တော်တို့တွေ့ကြတာအဲ့တော့ဒီကျွန်တော်တို့နိုင်ငံရေးသဘောထားကျွန်တော်တို့အမြင်သုံးသပ်ချက်တွေနဲ့ပတ်သက်ပြီးတော့လေအန်ဒီနဲ့အေးဆေးကပြောကျင်တယ်ဟောပြောကျင်တော့အန်ဒီကလည်းဒီကြားထဲမှာနယ်ခရီးထွက်တော်မှာတွေရှိနေတော့မထွက်ခင်မှာကျွန်တော်တို့နည်းနည်းလေးပြန်စုံပြစ်ဖို့ကြိုးစားလိုက်တဲ့သဘောပါ
ဟုတ်ကဲ့အဲ့ဒီတော့က88မျိုးဆက်ចောင်းသားအဖွဲ့တွေအနေနဲ့ကဘယ်လိုလုပ်ငန်းစဉ်တွေနဲ့ဆက်သွားမှာပါလဲခင်ဗျအ
ခုကျွန်တော်တို့ကဒီနိုင်ငံရေးအခင်းအကျင်းကိုစဉ်းစားရတဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေမိသားစုတွေရဲ့ဟိုချမ်းသာရေးလူမှုရေးအခက်အခဲတွေဟာအဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကဟိုကိုတက်နိုင်တဲ့လောက်စုဆောင်းပြီးတော့အကူအညီပေးရတဲ့ကိစ္စတွေနောက်တစ်ခုကျတော့လည်းကျွန်တော်တို့ကိုကျွန်တော်တို့စွန့်ရည်မြင့်မှုကိုကိုကိုပြန်ပြီးတော့လိလတင်ယူနေဖို့ကလည်းဆင်ဆက်မပြတ်ကျွန်တော်တို့စူးစမ်းနေရပါတယ်။တချိန်ထဲမှာပဲခုနကဒီရက်ဖက်လူဖွဲ့စည်းတွေအားကောင်းမှုကိစ္စတော့လွတ်လာတဲ့နိုင်ငံရေးတင်းသားတွေရဲ့အကြောင်းသားတွေကိုတင်ကြားမှုဆိုင်ရာတွေဆက်ပြီးတော့ကျွန်တော်တို့ဘယ်လိုတွေဆောင်ရွက်ပေးနိုင်မလဲပေါ့လေ။အဲ့ဒါတွေကဆိုကျွန်တော်လုံးဝမှာတွေကတော့အများကြီးပါပဲ။ဟိုကျွန်တော်တို့ကြီးပဲလည်းမလုပ်နိုင်ပါဘူး။အဲ့ဒါကြောင့်လည်းအဖွဲ့အစည်းအသီးသီးလူပုဂ္ဂိုလ်အသီးသီးနဲ့ကျွန်တော်တို့ထိတွေ့ပြီးတော့သတင်းချက်လက်တွေရယူနိုင်မှုဟိုဖလှယ်နိုင်မှုအဲ့ဒါတွေကျွန်တော်တို့စူးစမ်းနေကြတာပါ။
ဒီ2015ခုနှစ်အထိဒီရွေးကောက်ပွဲကာလကြာမှာနိုင်ငံရေးအပြောင်းလဲတွေကိုဘယ်လိုမျှော်လင့်လဲခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီဂျာပြရွေးကောက်ပွဲဆိုတာကတော့ကာလတူပေါ့လေအခုလက်တလောကျွန်တော်တို့အဲရင်ဆိုင်နေရတဲ့နိုင်ငံရေးအခင်းအကျင်းပါရေရှည်အတွက်အခြေခံအောင်ကျွန်တော်တို့စနစ်တကျပြင်ဆင်ရမှာပါအဲ့ဒါကြောင့်လဲကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့လက်ရှိဝိုင်းဝန်းပံ့ပိုးမှုတွေဆိုတာကဒီမကြခင်မှာဒီကာလတူကပြီးသွားမှာပါအဲ့တော့ကျွန်တော်တို့ကကာလရှည်အတွက်ရေရှည်အတွက်ကိုကျွန်တော်တို့ဒီ88မျိုးဆက်အနေနဲ့ကနေပြီးတော့ဖြန့်ခွဲပြီးလုပ်မဲ့ဆောင်ရွက်ချက်တွေပေါ့လေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆင်းရဲညှိနှိုင်းနေတာပါဟိုပြင်ဆင်မှုတချို့လည်းရှိပါတယ
်ဟုတ်ကဲ့ဟိုလက်ရှိပေါ့အစိုးရကလည်းဆောင်ရွက်နေတဲ့ဒီငြိမ်းချမ်းရေးဆွေးနွေးမှုဆောင်ရွက်ချက်တွေအပါအဝင်ပေါ့တိုင်းရင်းသားတွေနဲ့ပြန်လည်တင့်မြတ်ရေးကိစ္စတွေမှာကိုကြီးတို့ဘယ်လိုတွေးမိတာရှိပါလဲ
အခုကျွန်တော်တို့ရဲ့သဘောထားထုတ်ပြန်ချက်ထဲမှာလည်းပါပါတယ်ဒီတိုင်းရင်းသားတွေနဲ့လက်ရှိအဖြစ်အပျက်ဆိုင်ရာဆွေးနွေးမှုတွေကနေပြီးတော့ပုံမကျန်ပြန့်ပြည့်စုံတဲ့ဟိုနိုင်ငံရေးဆွေးနွေးမှုတွေအဆင့်ပြည်လည်မှုအဆင့်တွေရောက်လာအောင်ကျွန်တော်တို့ဟိုတက်နိုင်တဲ့ဘက်ကနေပြီးတော့ပံ့ပိုးသွားဖို့တချို့ဒီတိုင်းသားအခုလက်ရှိဆိုရင်လည်းဒါ NGO နဲ့ပတ်သက်တဲ့တိုင်းသားဒေသတွေမှာဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ထိတွေ့ဆွေးနွေးတာတွေဟိုတည်ငြိမ်ချက်လည်းရယူတာတွေလည်းကျွန်တော်တို့တော်တော်ဆင်မှာတော့တက်နိုင်တဲ့လောက်ကျွန်တော်တို့လုပ်နေပါတယ်
အိုအဲ့လိုလှုပ်ဆောင်တဲ့နေရာမှာပေါ့တိုင်းသားဒေသတွေထိဟလာသွားရောက်ပြီးတော့အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံတာမျိုးရောလုပ်ဖို့ရှိပါလား
တချို့ဟာတွေကတော့ဒီသက်ဆိုင်ရာဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ခွင့်ပြုချက်လိုအပ်မဲ့ကိစ္စမျိုးတွေမှာဆိုရင်တော့ကျွန်တော်တို့ទីကြားကျွန်တော်တို့ရှင်းပြမယ်ကိစ္စတွေရှိပါလိမ့်မယ်အဲ့လိုမှမဟုတ်ဘဲနဲ့ဒီနယ်မြေကန်အဖွဲ့အစည်းတွေကျွန်တော်တို့တရားဝင်ဆက်ဆံဆွေးနွေးလို့ရတဲ့အဖွဲ့အစည်းတွေနဲ့ချီးတွေ့နိုင်မှုကိုလည်းကျွန်တော်တို့ဆက်ပြီးစူးစမ်းသွားမှာပါဟ
ိုဒါနဲ့ပြီးခဲ့တဲ့တရက်ကဒေါန်ဆန်းစုကြည်နဲ့မိသားစုလိုမျိုးပေါ့တွေ့ကြဆုံကြတဲ့အခါမှာဟလာအဲကိုကိုကြီးတို့88ကျောင်းသားကောင်းဆောင်တွေအများစုကလည်းလူပြိုကြီးတွေဆိုတော့ဒေါန်ဆန်းစုကြည်ကကိုကြီးတို့အိမ်အောင်ပြုဖို့ပါဖို့တိုက်တွန်းတယ်ဆိုပြီးတော့ဟလာပြည်ရင်းဂျာနယ်တွေမှာရေးသားတာကိုလည်းကျွန်တော်တို့တွေ့ရပါတယ်အဲ့ဒီအခြေအနေလေးလည်းပြောပြပါအောင်ခင်ဗျဟုတ
်ကဲ့ဟိုကျွန်တော်တို့ကလည်းဘယ်လိုဖြစ်နေလဲဆိုတော့ဟိုကျွန်တော်တို့တော့မှအဲ့တော့ဖတ်ပြီးတော့ကျွန်တော်တို့ဒီမှာအချင်းချင်းရည်ပြကြသေးတယ်ဟိုဇလန်းလိုလည်းကောင်းနေတော့မှာတော်ညာပြတ်သွားတယ်လို့မျိုးအဖြစ်နေတယ်ပေါ့ဗျာအမှားတော့တကယ်တကယ်အန်ဒီနဲ့ကကျွန်တော်တို့ဆိုရင်89ရက်ကျွန်တော်တို့မတွေ့ကြတော့တာဟိုကျွန်တော်တို့ပြန်လွတ်လာတဲ့အချိန်အန်ဒီကအဲထဲမှာအန်ဒီပြန်လွတ်လာတော့ကျွန်တော်တို့ကချက်ပန်းခံရနေတခါတည်းဒီလိုဝင်လိုက်ထွက်လိုက်ဖြစ်နေတာဒီအနည်း20ကျော်ကွဲကွာနေရကနေပြန်စုံကြတော့မိသားစုပြန်ပြီးတော့စုံတွေ့ကြတဲ့ကွဲမျိုးကြောက်နေတယောက်ရင်းရင်းနှီးနှီးနဲ့ဟိုနောက်ကြပြောင်ကြပြောကြတဲ့ဟာတွေအဲ့ဓာတွေကိုတချို့ဂျာနယ်တွေပေါ်မှာမျက်နှာပုံးကောင်းကြီးနဲ့တက်သွားတော့ဟာဘယ်လိုဖြစ်တာပါလိမ့်ဗောကျွန်တော်တို့ကဒါကဂျီကမောကနောက်ကပြောင်ကပြောကြတာဟုတ်တယ်တကယ်တော့ကျွန်တော်တို့ကိုရဲကိုရာကိစ္စတွေကိုတခါမှလည်းကျွန်တော်တို့တလောက်ကြီးခြေတန်းတင်ပြီးတော့မစင်းစားခဲ့ဘူးပါဘူးလို့ကျွန်တော်တို့တချောက်လုံးကလည်းထောင်ထဲမှာအဲ့တော့အခုလည်းအဲ့ဒါအသက်ရွယ်တွေကရလာတော့အန်ဒီကကျွန်တော်တို့နောက်တာကြီးစရာမောစရာအနေနဲ့အဲ့ဒါနောက်ရင်းနဲ့ကျွန်တော်တို့ကလည်းပြန်ပြီးတော့အဲ့လိုပေါ့လေပေါ့ပါပါလေးတွေပြန်ပြောပြဆိုပြကြတာပ
ါကိုကိုကြီးဆိုလို့ရှိရင်ပြီးခဲ့တဲ့လပိုင်းကမှဟိုအသက်50ပြည့်သွားတာကျွန်တော်မှတ်မိပါတယ်လူဘဝမှာပေါ့ဒီအသက်50အထိကိုလူငယ်တဦးရဲ့ဘဝကိုယဉ်နီးမြှုပ်နှံခဲ့ရတာ ਨੇ ပတ်သက်ပြီးတော့ကိုကိုကြီးရဲ့ခံစားမှုလေးလည်းပြောပြပါအောင်ခင်ဗျအ
ေးဗျာအဲ့ဒါပြောရင်တော့တစ်ခါတလေတော့လေဆေးဆေးမြင်းမြင်းတွေးပြတယ်ဗျအ ဟိုမိသားစုဘဝလေးတစ်ခုတော့တခါတလေတော့တန်းတာတာပေါ့ဗျာအဲဒါပေမဲ့လို့ကိုယ့်အခြေအနေမှာဘဝလေးအခြေအနေမှာမပြေတော့နဲ့အဲဒီကိစ္စကိုနောက်တန်းမဲထားလိုက်မိတာများပါတယ်အပန်းကတော့လူငယ်ဘဝဆိုတော့ထောင်ထဲမှာပဲပျောက်ဆုံးသွားတာပါပဲဒါကကျွန်တော်တို့ဘဝမှာတော့ပြန်ပြီးအစားထိုးလို့မရတဲ့ဆုံးရှုံးမှုပါပဲဒါပေမဲ့ပြပြန်ပြောင်းလဲမှုတွေတိုးတက်မှုတွေမြင်ရပြီဆိုရင်ပဲဟိုရင်းစားကာမိတယ်လို့ပဲစိတ်ထဲမှာကိုကူပြန်ဖြေရတာပေါ့ဗျာ
ဟုတ်ကဲ့ဦးကိုကိုကြီးကိုကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်